ရခိုင်မြောက်ပိုင်းမောင်တော်ဒေသကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ထောင်ချီတဲ့ဒေသခံတွေအတွက်အရေးပေါ်စာနာရိက္ခာလိုအပ်နေပြီးအသက်အန္တရာယ်လုံခြုံရေးကလည်းထူးဆိုးရိမ်စရာအနေထားဖြစ်နေတယ်လို့ဒေသခံတွေကပြောပါရတယ်။အကြမ်းဖက်တိုက်ခိုက်သူတွေကိုဥပဒေအရတီတီရရောက်ရေးယူဖမ်းဆီးဖို့လိုသလိုဒေသအတွင်းမတည်ငြိမ်မှုတွေကြောင့်အသက်လွတ်ထွက်ပြေးနေရတဲ့ င်ညာကရခိုင်ပြည်နယ်မြောက်ပိုင်းမောင်နှောခရိုင်မေယူဒေသတွင်ကမောင်နှောဘူးတီတောင်ရတဲ့တောင်ကရဲစခန်းလုံခြုံရေးရဲကင်းနယ်မြေခံတပ်ဌာနချုပ်စတဲ့စခန်းနေရာ30ကိုတပြိုင်နက်တည်းဆိုသလိုအစိုးရကြံဖက်သမားတွေကလူအင်အားသုံးပြီးအကြမ်းဖက်တိုက်ခိုက်ခဲ့ကြပါတယ်။အခုချိန်ထိလည်းနယ်မြေရှင်းလင်းနေတဲ့စစ်ကြောင်းတွေကိုတိုက်ခိုက်မှုတွေရှိသလိုကားတွေကိုမိုင်းခွဲမှုတွေရှိပြီးဒေသရင်းမတည်ငြိမ်မှုတွေကြောင့်ထွက်ပြေးတိမ်းရှောင်နေရတဲ့ဒေသခံတွေကိုလည်းအကြမ်းဖက်တိုက်ခိုက်သူတွေကလိုက်လံတပ်ဖြတ်မှုရှိတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။ရသေးတောင်ဘူးသီးတောင်နဲ့မောင်နှောဒေသကပြည်သူတွေဟာဘေးလွတ်ရာနေရာတွေကိုထွက်ပြေးတိမ်းရှောင်နေကြရပြီးအခုဆိုရင်ထောင်ချီပြီးရှိလာနေပြီဖြစ်လို့သူတို့အတွက်စားနပ်ရိက္ခာအရေးပေါ်လိုအပ်ပြီးအဓိကအရေးကြီးဆုံးကတော့ခိုးလုံနေစဲနေရာတွေအထိလုံခြုံရေးအင်အားတွေချထားပေးဖို့ဘူးသီးတောင်မြို့နယ်ကအုပ်ချုပ်ရေးမှုတွေနဲ့ဒုက္ခသည်တွေရဲ့အရေးညှိနှိုင်းဆောင်ရွက်ပေးနေတဲ့ရခိုင်တိုင်းရင်းသားတိုးတက်ရေးပါတီ RNDP ရဲ့ဒုက္ခရာဦးတန်းနိုင်ကထောင်ချီတဲ့ဒုက္ခသည်တွေရင်ဆိုင်နေရတဲ့အခြေအနေအခုလိုပြောပြပါတယ
်။ဒီမှာနောက်ဆုံးဖြစ်ပျက်နေရတာကနေရာတွေမှာဖိလိုဖြစ်ဖြစ်နေတယ်။မောင်နှောကနေပြီးတော့ကျွန်တော်တို့ဘူးသီးတောင်ကိုဒီမှာခိုးလုံပေါ်လာတဲ့ကျွန်တော်တို့ရခိုင်တိုင်းရင်းသားတွေထောင်ကျော်ဖြစ်နေပြီကျွန်တော်တို့ဒီမှာလက်အဲ့ဒါတွေကိုစားရေးတောင်းရေးရနိုင်ဖို့အတွက်ဒီတည်နေအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိမှာတယ်။ဒီထောင်စုအစိုးရကိုလည်းကျွန်တော်တို့တောက်ဆိုရှိမှာတယ်။ဘောမို့ဆိုရင်ဒီလူတွေနေဖို့ထိုင်ဖို့စားဖို့တောက်ဖို့ကဟာလားအများကြီးအခက်အခဲဖြစ်နေတယ်။မိုးရွာဒီလေမိုးရွာဒီဆိုတော့အဲကျွန်တော်တို့ကလုံခြုံရေးကိုကြည့်ကြည့်ရရလုံးဆိုရှင်တယ်။အခုလုံသွားတဲ့အကျန်းဖားသမားတွေကိုပေါ်တိုးပြီးတော့ရေးယူနေရှင်တယ်ကျွန်တော်တို့ကလည်းကျန်းမာသမားတွေကိုဒီလိုက်ပြီးတော့အကုန်လုံးရှာလို့ပေါ်ထုတ်လို့မရရင်တော့ကျွန်တော်တို့ဟုတ်လားတိုင်းရင်းသားအနေနဲ့ဒီနေရာမှာရစ်တွေကိုအရင်မလွေဘူးခင်ဗျာ
။မောင်တော်ဘက်မှာတော့လုံခြုံရေးအဖွဲ့တွေနဲ့တိုက်ခိုက်မှုတွေရှိပြီးစာတင်ကြောင်းဖုံးတော်ကြီးကြောင်းတွေပါဝင်နေနေကိုဖျက်ဆီးမိရှို့မှုတွေရှိပါတယ်။ဒီကနေ့မောင်တော်မျိုးကမီးလောင်နေတဲ့အခြေအနေကိုတော့မောင်တော်ဒေသခံတဦးကအခုလိုပြောပြပါတယ
်။ဘုရားကျိုးနေတယ်ကဟိန်းကျိုးရောမီးကျိုးနေတယ်။ဒီဘက်လုံခြုံရေးအဖွဲ့နဲ့ဟိုလုံခြုံမီးကျိုးညှိနှိုင်းတက်နေရတယ်။ဘိုးဘုံမှာရှိနေတာကမြို့မရှိမှာ။အဲဒီဘက်ဒေသမီးကြီးကိုသွားရတော့ဗောကိုအိမ်မပါဖို့အတွက်ပဲကြိုးစားရတော့ဗော
။အစိုးရအကြမ်းဖက်တိုက်ခိုက်မှုတွေဟာရခိုင်ပြည်နယ်ဆိုင်ရာကြံပေးကော်မရှင်ရဲ့အပိသက်အစီရင်ခံစာထွက်ရှိခြင်းနဲ့ချိန်သားကိုက်လှုပ်ဆောင်မှုဖြစ်တယ်လို့အစိုးရဘက်ကပြောဆိုထားပါတယ်။အခုလိုမျိုးအကြမ်းဖက်မှုတွေကိုလှုပ်ဆောင်တဲ့အကြမ်းဖက်သမားတွေကိုထိရောက်စွာရေးယူဖို့လိုသလိုဒေသရင်းမတည်ငြိမ်မှုတွေကြောင့်အသက်လူပြီးပြေးနေရတဲ့အပြစ်မဲ့ပြည်သူတွေကိုလူမျိုးဘာသာမရွေးဥပဒေအဆောက်အအုံအကာအကွယ်ပေးတဲ့လို့ရခိုင်ပြည်နယ်အကြမ်းပေးကော်မရှင်အဖွဲ့ဝင်ဦးဝေးလွင်ကလည်းအကြံပြုပါတယ
်။အဲဥပဒေတိုင်းလုပ်ပေးပါအားနောက်ပြီးတော့ပြစ်မှုကျူးလွန်လူတွေပြစ်မှုကျူးလွန်လူပါအပြစ်မဲ့သူတွေအပြစ်မဲ့သူပါလူမျိုးဘာသာဆိုတာဥပဒေရမှာမရှိပါဘူး။အဲတော့ဥပဒေချိုးဖောက်တဲ့ပြည်သူကျူးလွန်သူကိုဥပဒေချိုးဖောက်သူအတိုင်းဥပဒေရဲ့စစ်ကမှုပိုင်းအတိုင်းတိတိကျကျတက်ကြတာကအရေးယူပါ။မချိုးဖောက်သူများကိုလည်းဥပဒေရကာကွယ်ပေးဖို့အတွက်တာဝန်ရှိပါတယ်။ဒီအချက်ကသတင်းအချက်အလက်တွေခိုင်တုံမှုလို့ရတယ်။ဘာပဲဖြစ်ဖြစ်ကျွန်တော်အနေနဲ့ပြောရမယ်ဆိုဥပဒေစိုးမိုးရေးကအဓိကကြပါတယ်။ဥပဒေစိုးမိုးရေးကိုအတိအကျဆောင်ရွက်ဖို့ပြည်မြတ်တတ်တာဆောင်ရွက်ဖို့အဲ့ဒါလေးပဲကျွန်တော်ကြံပေးနေပါတယ်။
ရခိုင်ပြည်နယ်ဘူးစီတောင်နယ်မောင်နှောဒေသကိုကွင်းဆင်းလေ့လာခဲ့တဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်မတ်ထူမီကတော့ရေးပေါ်ချင်းနေဖြစ်လာနေတဲ့ရခိုင်ပြည်နယ်ကိုအင်အားတိုးချပြီးအပြည့်အဝကာကွယ်ပေးဖို့တိုက်တွန်းတောင်းဆိုပါတယ
်။အခုလိုနေပြီးတော့ကိုယ့်ရဲ့ကိုယ့်ရွာကိုယ့်အိုးအိမ်ကိုနေပြီးတော့ပြစ်ပြီးတော့မှထွက်ပြေးရတဲ့အခြေအနေကအင်မတန်ဆိုးရွားပါတယ်ရှင်။ရခိုင်ပြည်နယ်အရေးတည်နေပြီးတော့အကြမ်းဖက်အရေးနဲ့တကယ်ရင်ဆိုင်နေရတဲ့အရေးကြီးတဲ့အခြေအနေဖြစ်ပါတယ်။ဒါကြောင့်မလို့ပြည်သူတွေကိုအပြည့်အဝတာဝန်ရှိတဲ့သူဆိုလို့ရှိရင်ကာကွယ်ရေးဝန်ကြီးဌာနရှိပါမယ်၊ပြည်ထရေးဝန်ကြီးဌာနရှိပါမယ်၊နေဆက်ရေးဝန်ကြီးဌာနရှိပါမယ်၊လုံလောက်တဲ့အင်အားတွေနဲ့ပြည်သူကိုစိုးလျင်စွာကာကွယ်ပေးရမှာဖြစ်ပါတယ်ရှင်။တက်ဆိုင်ရာတာဝန်ရှိတဲ့သူအနေနဲ့ကျမတို့ဒီမဟာဗျူဟာတက်ကြစီမံဖို့လိုပါမယ်။အခုထပ်ပြင်းနေကြတဲ့ပြည်သူတွေကိုဘယ်လိုစီမံမလဲ။သူတို့ရဲ့စောက်ဝတ်နေရေးပြီးလို့ရှိရင်လုံခြုံရေးပါ။စောက်ဝတ်နေရေးရှိတဲ့အချိန်သူတို့လုံခြုံရေးမရှိဘူးဆိုလို့ရှိရင်ဒီစောက်ဝတ်နေရေးကလည်းလကားဖြစ်မှာပါရှင်။ဒါကြောင့်မလို့ဒီလက်ရှိအစိုးရရောအခုတာဝန်ရှိတဲ့သူတွေနဲ့ကအရေးတကြီးညှိနှိုင်းဆွေးနွေးပြီးလို့ရှိရင်တခိုင်ပြည်သူလူထုကိုခွဲဖို့အတွက်သူတို့သဘောတူညီကြပါမယ်ရှင်။နံပါတ်၁လုံခြုံရေးကို24နာရီစောက်လျင်စွာရခိုင်ပြည်သူလူထုစိုးရိမ်မပင်ဖြစ်နေတာတွေကိုဖြေရှုဖို့အတွက်နေပြီးတော့တရားရခိုင်နှုန်းအမခံရရှိတဲ့ရခိုင်ပြည်သူလူထုကိုကာကွယ်မှုပေးရပါမယ်။ဒါအစိုးရရောတာဝန်ရှိတဲ့ဝန်ကြီးဌာနတွေရောလုပ်ဆောင်ရမယ်အလို့ပါ။ဒုတိယချက်ကဘာလဲဆိုလို့ရှိရင်ရေရှည်စီမံကိန်းသူတို့မှအစိုးရတရားမှရှိရပါမယ်။ပြဿနာတစ်ခုကိုဖြစ်လာပြီးတော့မှနေပြီးတော့ဒီဖြည့်ချင်းဖြည့်ချင်းတဲ့ပုံစံမျိုးရှိတယ်လို့ရေရှည်အတွက်နေပြီးတော့ဖြည့်ချင်းချက်ရှိရပါမယ်။ပြီးတော့မှတာနေပြီးတော့ဒီပြည်သူများကို24နာရီလုံခြုံရေးအမခံချက်ပေးနိုင်တဲ့အရာကို တို့အထုတလေလောက်ဆောင်ရမှာဖြစ်ပါတယ်ရှင်ဟုတ်ကဲ့
အခုလက်ရှိအခြေအနေမှာတော့ရခိုင်ပြည်နယ်ဝန်ကြီးချုပ်ဦးဆောင်နဲ့ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲများချထားရေးဝန်ကြီးတို့လူကိုယ်တိုင်တွေ့ဆုံပြီးဒုက္ခသည်တွေရဲ့အရေးကူညီဆောင်ရွက်ပေးဖို့အစီအစဉ်တွေဆွေးနွေးဆောင်ရွက်နေခြင်းနဲ့ဒေသနဲ့ထဲမှာပဲတက်ဆိုင်တဲ့လုံခြုံရေးတာဝန်ရှိတဲ့အဖွဲ့အစည်းတွေဘက်ကလည်းနယ်မြေရှင်းလင်းရေးတွေဆောင်ရွက်နေတယ်လို့သိရပါတယ်ရှင်